တရားမဝင်ပြောင်းရွှေ့နေထိုင်နေသူတွေကိုလူဝင်မှုကြီးကြပ်ရေးဌာနကဖမ်းဆီးပြန်ပို့တဲ့လူကြီးကကျေနပ်ဖွယ်မရှိဘူးလို့သမ္မတထရမ့်ရဲ့လူဝင်မှုကြီးကြပ်ရေးတာဝန်ရှိသူကတင်းငွေတွေနေမှာပြောလိုက်ပါတယ်။ဇန်နဝါရီလ20ရက်နေ့ထရမ့်သမ္မတဖြစ်လာတဲ့အချိန်ကလေးကရွှေ့ပြောင်းနေထိုင်နေသူ14000ကိုဖမ်းဆီးခဲ့တာပါ။ဒါပေမဲ့ဒါတဲ့အများကြီးပိုလောက်ကြရအောင်မယ်လို့ Mr. Tom Hoben က CNN ရုပ်မြင်သံကြားကိုပြောကြားခဲ့ပါတယ်။ဒီလိုဖမ်းခဲ့သူတွေအများကြီးကိုသူတို့တိုင်းပြည်ပြန်ပို့ဒါမှမဟုတ်ကျွန်းဝမှာရှိတဲ့ American ရေတပ်ခြေစိုက်စခန်း Guantanamo အခြေစခန်းကိုပို့ခဲ့တာဖြစ်ပါတယ်။အမှုမပြီးပြတ်ကြသေးသူတချို့ကတော့ America မှာဆက်ရှိနေဖို့လွတ်ပေးခဲ့ပါတယ်။တရားဝင်စာရွက်စာတမ်းမရှိနေထိုင်နေကြသူ17သန်းရှိတယ်လို့အစိုးရကခန့်မှန်းထားပြီးတန်းချီပြန်ပို့မယ်လို့သမ္မတ Trump ကမဲဆွယ်စီရင်ရေးမှာပြောကြားခဲ့တာပါ။ဇန်နဝါရီနောက်ပိုင်းမှာတနေ့လူရှိရာဖမ်းဆီးခဲ့တယ်လို့အမိမြေလုံခြုံရေးဌာနကဆိုပါတယ်။ဇန်နဝါရီလ26ရက်မှာအများဆုံး1189ယောက်ဖမ်းဆီးခဲ့တာဖြစ်ပါတယ်။ February ပထမနှစ်ပတ်မှာတော့ဖမ်းဆီးခဲ့တာကတနေ့လူ600အောက်ရောက်သွားခဲ့ပါတယ်။သမ္မတထရမ့်အစိုးရကတနေ့ကိုလူ1000ကနေ1500ကျော်ဖမ်းဆီးဖို့ရည်ရထားတာပါ။